အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့ကိုယ်စားလှယ်တွေနဲ့ American တာဝန်ရှိသူတွေဆွေးနွေးမှုတွေပြုလုပ်နေကြောင်းအပြီးတော့ပြောရေးဆိုခွင့်ရှိသူ Caroline Levitt ကဗိုလ်တုံးတွေမှာပြောပါတယ် Israel Hamas အပြစ်ရရှစ်ဆက်နိုင်ဖို့မရေမရာဖြစ်နေခြင်းခတာနိုင်ငံမြို့တော်ဒိုဟာမှာ Hamas နဲ့ဆွေးနွေးတဲ့အတင်းတီးပြချက်ထွက်လာတာပါအမတ်စတဲ့တရိပ်ဆွေးနွေးမှုမှာဒဇာဂျန်ကိစ္စအတွက်အထူးတရမှန်ဖြစ်သမရထရန့်ရဲ့အမည်စင်းတင်သွင်းခဲ့သူအက်ဒန်ဘိုလာပါဝင်ပါတယ်ဆွေးနွေးပွဲအကြောင်းအရာအသေးစိတ်ကိုတော့မထုတ်ပြန်ပါဘူးဟာမတ်စ်ရဲ့တရိပ်ထိတွေ့ဆက်ဆံခဲ့တာနဲ့ပတ်သက်ပြီးအစ္စရေးနဲ့လည်းတိုင်ပင်ဆွေးနွေးထားပြီးဖြစ်တယ်လို့ဆိုရတယ်ကမ္ဘာတစ်ဝှမ်းမှာတွေ့ဆုံဆွေးနွေးတာကအမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားအတွက်လှုပ်တင်လှုပ်ထိုက်တာကိုစိတ်ဆေးနာကောင်းတဲ့လှုပ်ဆောင်တဲ့သမရရဲ့တသက်ပြအားထုတ်မှုလို့ပြောပါတယ်အမေရိကန်နိုင်ငံသားအီဒန်အလက်ဇန်ဒါအပါဝင်အသက်ရှင်ကျိုင်းနေဆဲဖြစ်တဲ့ဒဇာဂန်24ဦးအပြင်သေဆုံးပြီးရှုပ်လောင်းအနည်းဆုံး35လောင်းကိုဟာမတ်စ်ကထိမ့်သိမ်းထားတယ်လို့အစ္စရေးကပြောပါတယ်။အခုညှိနှိုင်းနေတဲ့အစီအစဉ်တစ်ထဲမှာတော့ဟာမတ်စ်ကကျန်းနေတဲ့ဒဇာဂန်တွေကတဝက်ကိုလွှတ်ပေးမှသာအစ္စရေးကအပြစ်ရရေးတန်းတိုးမှဖြစ်တယ်လို့ရေရှည်တကြတဲ့အပြစ်ရစေးအတွက်ဆက်ဆွေးနွေးဖို့ခရီးပြူမှလည်းဖြစ်ပါတယ်နော်။